ဘွာကချင်းပြည်နယ်ဗမော်နဲ့မိုးမောင်းမြို့နယ်တဲ့စစ်ကောင်စီဘက်ကလေကြောင်းကပါဘုံကျဲတိုက်ခတ်နေလို့တိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့ KIA တန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကဗီဒီယိုကိုပြောပါတယ်လောလောဆယ်မှာ KIA ကပန်ဝါမြို့ကိုအုပ်ချုပ်မှုရန်ရာတွေလဲပတ်နိုင်မှုဆောင်ရွက်နေပါတယ်ကချင်းပြည်နယ်ကစီရေးနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုကိုခမောင်စုံမင်းပြောပြပေးပါလိမ့်မယ်ခင်ဗျာ
ကချင်းလွတ်လပ်ရေးတပ်မတော် KIA ဟာကချင်းပြည်နယ်အရှေ့ပိုင်းချီဖွေစောလော်မြို့နယ်တွေကိုပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကစတင်ထိုးစစ်ဆင်ခဲ့ပြီးဒီလအတွင်းမှာပဲချီဖွေစောလော်နဲ့ပန်ဝါမြို့အပါအဝင်နယ်ကြားဆောင်တပ်အမှတ်1332နဲ့1333တို့ကိုသိမ်းယူခဲ့ပါတယ်။ဒီအပိုင်းအတွင်းကချင်းပြည်နယ်အရှေ့ပိုင်းတရုတ်မြန်မာနယ်စပ်ကပန်ဝါနဲ့ကံပိုက်တီဘက်မှာတိုက်ပွဲတွေညင်သက်နေပြီးမိုးမောက်မြို့နယ်မှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ဒီကနေ့အော်တိုဘာလ28ရက်နေ့မနက်ပိုင်းကစလို့အခုချိန်အထိပမော်နဲ့မိုးမောက်မြို့နယ်တွေအတွင်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အခြေအနေနဲ့ပတ်သက်ပြီးဗိုလ်မှူးကြီးနော်ဘူးက BOA ကိုအခုလိုပြောပါတယ်
။အဲ့ဒါကတော့တိုက်ပွဲရပ်မမဆက်တိုက်လို့ဖြစ်ပါတယ်၊နေ့တိုက်လို့ဖြစ်ပါတယ်။လေကြောင်းတို့ပေါ့နော်။လက်နက်ကြီးမျိုးစုံနောက်သူတို့ကဗါလဲတခြားကကားတွေတည်တုံးတဲ့တပ်ပွဲတွေဟိုဘုံဘဘက်ကနဲ့မြမောက်ဘက်ကိုတက်တဲ့ဆစ်ချောင်းနဲ့ရှိပါလေ။ဒါကျွန်တော်ခုခံတပ်ပေါ်ရနေတဲ့လို့ရှိပါလေ။ဒီနေ့လည်းဒီဘက်နဲ့ကလေးကနဲ့ခုချင်းဒီပေါ့လေကြောင်းနဲ့ဘုံကျဲတာတွေရှိပါလေ။ဟုတ်ကဲ့
။လောလောဆယ် KIA ကပန်ဝါမြို့ကိုအုပ်ချုပ်မှုရန်နေရာလက်ပတ်နိုင်ဖို့ဆောင်ရွက်နေတယ်လို့ကံပိုက်တီဘက်မှာတော့တိုက်ပွဲတွေညင်သက်နေကြောင်း KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကပဲပြောပါတယ်
။ဘောင်ဟောဘက်ကတော့အခုချိန်မှာတော့အချိန်နဲ့တော့တည်ငြိမ်တဲ့နေသားဖြစ်ပါရဲ့။ကျွန်တော်တို့ဒီဟိုဒီလေပုတ်ချုပ်မှုရန်ပြားတွေကိုပြန်ချနိုင်ဖို့အတွက်လိုအပ်တာအတွေကိုစီစီနေပါတယ်။ဟိုပြည်သူလူထုတွေလည်းဒီမှာထူးခြားချိန်နဲ့တော့မရှိဘူး။ကမ္ဘာတီဘက်မှာလည်းကမ္ဘာတီမြို့သွေးမှာတော့တက်ပွဲတော့မရှိဘူးနော်။တပေါင်းတုံးတိုက်ရင်ဌာနတွေကိုကျွန်တော်တို့သိတဲ့နောက်ပိုင်းမှာတော့ဘာမှသူချတာမရှိဘူးခင်ဗျ
။နေကြားဆောင်တပ်အမှတ်1333ဟာကံပိုက်တီးနဲ့15မိုင်กว่าမှာတည်ရှိပြီးဒီလအော်တိုဘာ22ရက်နေ့က KIA နဲ့ပူးပေါင်းတပ်တွေကသိမ်းယူခဲ့ပါတယ်။ဒီရက်ပိုင်းမှာတော့ကံပိုက်တီးဘက်မှာနှစ်ဖက်တပ်တွေအကြားစည်းရေးတင်းမာနေကြောင်းဒေသတွင်းသတင်းမီဒီယာတွေမှာပေါ်ပြနေကြပါတယ်။ဦးစကုံတရင်ဦးဆောင်တဲ့ကချင်းအထူးဒေသတစ်ကနယ်မြေတွေကို KIA ပူးပေါင်းတပ်ဖွဲ့တွေကထိုးစစ်ဆင်နေချိန်မှာတရုတ်နိုင်ငံဘက်ကနယ်စပ်ဒေသမှာတိုက်ပွဲတွေရပ်တန့်ဖို့အတွက်တိုက်တွန်းထားတာတွေရှိတယ်လို့နယ်စပ်တလျှောက်ကကုံသွယ်ရေးဂိတ်တွေကိုလည်းပိတ်ထားပါတယ် KIA နဲ့ပူးပေါင်းတပ်တွေဟာဒီနှစ်မတ်လ9ရက်နေ့ကလိုင်းစာတဝိုက်နဲ့မြေကြီးနားဗမော်ကားလန်တကြောကစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်ခဲ့ပါတယ်မိုးမောင်မြို့မှာစီရေးအရာအရေးပါတဲ့ခမရ430တိုင်ရင်ကိုဩဂုတ်လအတွင်းကသိမ်းယူခဲ့ပါတယ်ခမရ430ကကချင်ပြည်နယ်ရဲ့ဒုတိယမြို့တော်ဖြစ်တဲ့ဗမော်မြို့ရဲ့လုံခြုံရေးအတွက်အရေးပါတာကြောင့်စစ်ကောင်စီတပ်ဘက်ကဒီတိုင်ရင်စခန်းကိုပြန်လည်ရရှိရေးအတွက်ပြန်လည်ထိုးစစ်ဆင်နေတာလည်းဖြစ်ပါတယ်ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေသတင်းကိုတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရပါဘူးခင်ဗျာ